ရခိုင်ပြည်နယ်စစ်တွေစစ်ကမ်းကနေအိန္ဒိယအရှေ့မြောက်ပိုင်းကိုဆက်သွယ်ထားတဲ့ကလဒန်မြစ်ဘက်ဆောင်ကုန်စည်ပို့ဆောင်ရေးစီမံကိန်းကိုပြီးစီးအောင်လုပ်ဖို့ကြိုးပမ်းနေကြောင်းအိန္ဒိယအစိုးရဖွဲ့ကဒီရက်ပိုင်းနဲ့ပြောပါတယ်။အလားတူထိုင်းအစိုးရကလည်းထိုင်းမြန်မာအာရှလမ်းမကြီးကိုပြင်ဆင်ပြီးပြန်ဖွင့်ဖို့ဆန္ဒရှိနေကြောင်းမကြာသေးခင်ကပြောထားပါတယ်။ရခိုင်နဲ့ကရင်ပြည်နယ်ပါဝင်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားနေချိန်မှာအိန္ဒိယနိုင်ငံတွေနဲ့နယ်စပ်ကုန်သွယ်ရေးအလားအလာဘလို့ရှိပါသလဲ။ရန်ကုန်ကသတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကပြောပြပေးပါမယ
်။ပြည်ရင်းစစ်ကြောင့်ရပ်တန့်နေတဲ့ရခိုင်ပြည်နယ်ကအိန္ဒိယရဲ့စိတ်ကမ်းတည်ဆောက်ရေးစီမံကိန်းတွေပြန်စနိုင်ဖို့အာဏာပိုင်တွေနဲ့စကားပြောနေတယ်လို့အိန္ဒိယစိတ်ကမ်းနဲ့ရေချောင်းပို့ဆောင်ရေးဝန်ကြီးဆာဗနန္ဒာဆိုနိုဝါကသတင်းဌာနတွေကိုတင်းနှလာနေကပြောပါရယ်။စစ်တွေစိတ်ကမ်းကိုလက်ရှိအာဏာသိမ်းမြန်မာစစ်ကောင်စီကထိန်းချုပ်ထားပေမဲ့ကလဒန်မြစ်တစ်လျှောက်ကိုတော့အာရခတပ်တော် AA ကထိန်းချုပ်ထားတာပါ။ဒါကြောင့်အိန္ဒိယအနေနဲ့ဒီစီမံကိန်းအကောင့်ထဲပို့ဖို့ဆိုရင်သက်ဆိုင်သူအားလုံးနဲ့စကားပြောရလိမ့်မယ်လို့နိုင်ငံရေးလှိလာသုံးသက်သူဦးဖေတန်းကဆိုပါတယ
်။အိန္ဒိယနဲ့ဆိုင်ရမနဲ့လမ်းကတော့ဒီအရက်တက်တဲ့ပြင်းပြင်းအောက်ကိုလုံးဝကြီးရောက်နေတယ်လို့ပြောလို့ရတယ်။စစ်တင်မှုကိုရှာမှတ်တိုင်းတော့မှအလုပ်ချင်တယ်ပြောတော့စစ်တင်ရသူမျိုးတမျိုးလေးရကြတော့လေ။ကျန်တဲ့လမ်းသုံးဖို့မပေါ်အဲ့ဒါကအရက်တက်တဲ့လက်ထောက်ပြီးရယ်အဲ့တော့ဒီအဲ့လမ်းကိုကွယ်ထုတ်ပြီးတော့ရှမ်းမြို့ကိုလည်းတော်လို့ရတယ်။ဒီတင်မျိုးကတော့သူတွေအပြင်ကတည်းကအဲကျုံးပေါ်မှာစီးပြီးကြာနေတာပေါ့။အဲ့လိုရှိနေတဲ့ရှမ်းမြို့ရှင်တော့အားကတက်တော့လည်းမပြောမဆောင်လို့ပဲအဲလူလူမရနိုင်တဲ့အနေအထားရှိတယ်။နှစ်ဖွဲ့ဆောင်တဲ့လူမလားသုံးဖွဲ့ဆောင်တဲ့လူမလားတောင်းကြည့်ရမယ်တော်ပဲရှိပါသေးတယ်။
ကလရန်ဘက်ဆောင်ကုန်စည်ပို့ဆောင်ရေးစီမံကိန်းကိုအိန္ဒိယကရခိုင်ပြည်နယ်မှာ2009ခုနှစ်ကစပြီးလုပ်ခဲ့တာပါ။စစ်တွေစိတ်ကမ်းကနေချင်းပြည်နယ်ပလောဝမြို့ကိုဖြတ်ပြီးသူတို့ကုန်းတွင်ပိုင်းပိတ်အရှိမြောက်ပိုင်းကပြည်နယ်တွေနဲ့ဆက်သွယ်ဖို့ဖြစ်ပါတယ်။တချို့ကလည်းအိန္ဒိယဗဟိုအစိုးရကသူတို့နိုင်ငံရေးရဲ့အကျိုးစီးပွားအတွက်အာရခတပ်တော် AA ကိုအတိမတ်ပြုဆွေးနွေးခြင်းနဲ့သဘောထားတွေရှိနေတယ်လို့ပြောပါတယ်။ဒီတော့တွင်ထိုင်းနိုင်ငံသားရေးဝန်ကြီးကလည်းမြန်မာနိုင်ငံနဲ့ကုန်သွယ်ရေးမှာအဓိကကျတဲ့အာရှလမ်းကိုပြင်ဆင်ပေးဖို့ဆန္ဒရှိတယ်ဆိုတာပြောခဲ့ပါတယ်။ဒီလမ်းကမြန်မာပြည်ကိုဖြတ်ပြီးအိန္ဒိယနယ်စပ်သခိုင်းတိုင်းတမူးမြို့အထိမိုင်900ကျော်ရှည်လျားတာပါနှစ်နိုင်ငံနယ်စပ်ကုန်တယ်တွေကလည်းဒီလမ်းကိုပြန်ဖွင့်ဖို့ကရင်ပြည်နယ်တဲကလက်နက်ကင်တွေနဲ့ညှိနှိုင်းနေတယ်လို့လည်းတချို့ကဆိုပါတယ်ဒါပေမဲ့အိန္ဒိယချင်းနိုင်ငံတွေကစစ်ကောင်စီနဲ့ဆက်ဆံရေးပြန်ပြီးတိစောက်နေတာကိုတွေ့နေရကြောင်းထိုင်းနိုင်ငံရေးကျွမ်းကျင်သူတဦးက VOA ကိုပြောပါတယ်
အာရှနိုင်ငံတည်းရောအထူးသဖြင့်အိန္ဒိချင်းပေါ်လေနော်ထိုင်းပါတယ်အိန္ဒိယပါတယ်တရုတ်ပါတယ်ပေါ့အထူးသဖြင့်ဒီသုံးနိုင်ငံပေါ့လောက်အိုပေါ့လောက်အိုကတော့တရုတ်ဩဇာခံပေါ့အဲ့လိုအနေထားမှာအခုကဒီအရင်ကဆိုရင်အထူးသဖြင့်ထိုင်းပေါ့ဒီတော်လိုင်းရေးကန်တာကိုတော်တော်ဘာပြောမလဲစောင့်ကြည့်ပြီးရင်ဒီအကူတဲ့အနေထားရုပ်ကြည့်တဲ့အနေထားမှာရှိတော့ပါလိမ့်နော်။ဒါပေမဲ့လက်ရှိမှာဟိုထင်တယ်လားမဖြစ်တော့ဘူးပေါ့တော်လိုင်းရေးဖြစ်ရပါလိမ့်နော်။အဲ့ဒီအခါကျတော့အခုသူတို့ကဗန်ဒီမအားလောက်နဲ့အထိုင်လျောက်ပြန်ပြီးဆက်ပွဲမဲ့ဆက်ဆက်မဲ့အနေထားရှိတယ်။ဒါကအခုနောက်ဆုံးရတဲ့အတည်ပါလိမ့်နော်
။မြန်မာစစ်ကောင်စီအာဏာသိမ်းပြီးနောက်နေဆက်ကုန်သွယ်ရေးမှာအမေရိကန်ဒေါ်လာတန်းနဲ့ချီပြီးကျဆင်းသွားပါတယ်။အခုနှစ်ဧပြီလကနေဇူလိုင်လအထိလေးလအတွင်းနေဆက်ကုန်သွယ်ရေးတွေကနေဒေါ်လာတန်း 1,500 ရရှိခဲ့ပါတယ်။ဒါက2023ခုနှစ်ကာလတူထက်ထက်ဝက်ကျော်လောက်ရောကျသွားတယ်လို့မြမအစည်းအဝါကူးတန်းဌာနရဲ့စီးရင်တွေမှာဖော်ပြထားပါတယ်ခင်ဗျာ။